This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်ဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတို့သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ9ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အခုပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာကုချင်းအစပီ2025ခုနှစ်ဇန်နဝါရီလ9ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့မန်စီမြို့ကို KIA ပူးပေါင်းတပ်ဖွဲ့တွေအလုံးစုံသိမ့်ပိုက်ရရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဗမော်နယ်မန်စီမြို့တွေကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကစလို့တပြိုင်တည်းထဲထိုးစစ်ဆင်တိုက်ခိုက်နေရမှာမန်စီမျိုးကတက်စကန်တွေအားလုံးကိုဇန်နဝါရီလ8ရက်မနက်မှာအပီးသက်သိမ့်ပိုက်ထိန်းချုပ်လိုက်ပြီလို့ KIO ပြောခွင့်ရသူဗိုလ်မှူးကြီးနော်ဘူကပြောဆိုထားပါတယ်ဇန်နဝါရီလ8ရက်နေ့မနက်7နာရီခန့်မှာခမာယာ61 319နဲ့အမတ932တရင်3ခုကိုအပီးသက်သိမ့်ပိုက်နိုင်ခဲ့တယ်လို့သိရပါတယ်မန်စီမျိုးကအရေးပါတဲ့မျိုးတစ်ခုဖြစ်ပြီးကချင်ပြည်နယ်ရဲ့တင်မောစိတ်တို့လေစိတ်တို့ရှိတဲ့ဒုတိယမျိုးတော်ဗမော်မျိုးရဲ့လုံချုံရေးတက်စကန်တွေရှိတဲ့မျိုးတစ်ခုလည်းဖြစ်ပါတယ်။စစ်ကောင်စီတပ်ကမန်စီမျိုးနဲ့တက်စကန်ကိုလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်လေချောင်းကနေဇက်တိုက်ပုံကျဲတက်ခိုက်နေတယ်လို့သိရပါတယ်။မန်စီတိုက်ပွဲမှာစစ်ကောင်စီရဲ့တန်းချက်ကတန်ကားလက်နက်ကြီးတွေအပါအဝင်လက်နက်ခဲယံတွေသိမ်းဆည်းနိုင်ခဲ့တယ်လို့လက်နက်ချတဲ့စစ်ကောင်စီတပ်သားတွေလည်းရှိတယ်လို့သိရပေမဲ့လည်းတရားဝင်ထုတ်ပြန်ထားတာတော့မရှိသေးပါဘူး။ဗမော်မျိုးမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမျိုးပေါ်ကရဲစခန်းဌာနဆိုင်ရာရုံးတွေပါဝင်နေဟာများစုကို KIA ကတိမ့်ပိုက်ထားလိုက်ပြီလို့ဗိုလ်မှူးကြီးနော်ဘူးကပြောဆိုထားပါတယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာ2024နှစ်စန်းပိုင်းကနေဒီကနေ့ထိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမပိန်မြို့လှလွယ်ကျဲတော်ဘုံရံမြို့သစ်စင်ပိုအင်ဂျန်ရံစွန်ပရာဘွန်စရုံးချီဝေဆော့လော်ပန်ဝါကံပိုက်တီမန်စီစတဲ့မြို့၁၄မြို့နဲ့တက်စကန်ပေါင်း300ဝန်းကျင်ကိုတိမ့်ပိုက်ထားပါတယ်။မန်စီမျိုးကိုတိမ့်ပိုက်နိုင်ခြင်းနဲ့ပတ်သက်ပြီးပြည်တော်စုဝန်ကြီးဒေါက်တာဒူးခေါင်ကလည်းအခုလိုရေးသားထားပါတယ်။မန်စီပြီးပါပြီတဲ့။အပြော်တွေကူးဆက်ဗမော်နဲ့မန်စီမျိုးဆိုတာအရင်လိုထောက်ဖို့လမ်းကြောင်းရှိနေရင်တိမ့်ဖို့မလွယ်တဲ့နေရာပါ။လူဦးတော်လိုင်းကာလာမှာအရင်ကရှိပြီးသားတိုင်းရင်းသားတော်လိုင်းအီအာရိုအဖွဲ့တွေအဓိကအားသာချက်ရနေတာဟာမြန်မာပြည်တလွှတ်အဓိကထောက်ဖို့လမ်းကြောင်းတွေကိုတော်လိုင်းအင်အားစုများစိုးမိုးထားနိုင်တဲ့အတွက်ဖြစ်ပါတယ်လို့ဝန်ကြီးကဝေမျှထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့ERI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီတိုင်းပကပဥဆောင်ဖွဲ့တို့ခရိုင်ပကပရဲဘော်တွေနဲ့တွေ့ဆုံနေဆိုတဲ့သတင်းပဲဖြစ်ပါတယ် ERI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီနဲ့တိုင်းပကပဥဆောင်ဖွဲ့ကပသိမ်ခရိုင်မြောင်းမြခရိုင်ပကပမူပင်ခရိုင်နဲ့ဟင်းသရခရိုင်ပကပတောင်ရှိသူတွေရဲဘော်တွေနဲ့တွေ့ဆုံခဲ့တယ်လို့ပကပအတံမှာဖော်ပြထားပါတယ်တွေ့ဆုံပွဲမှာ ERI တိုင်းပကပရဲ့ဆောင်ရွက်ထားရှိမှုအခြေအနေတွေရှေ့လုပ်ငန်းစဉ်တွေကိုပကပလုပ်ငန်းလမ်းညွှန်ချက်နဲ့ညီ ERI တိုင်းစစ်တနမြူဟာတရင်တပ်ဖွဲ့တွေနဲ့တိုင်းအတွင်းရှိတော်လိုင်းအင်အားစုတွေနဲ့ဟန်ချက်ညီဖော်ဆောင်သွားနိုင်ကြဖို့အရေးဆွေးနွေးခဲ့ကြတယ်လို့ပကဖအရင်းမြစ်ထံကနေသိရပါတယ်။ဒီတွေ့ဆုံမှုခီးစဉ်မှာ ERI တန်းဝန်ကြီးချုပ်ဟောင်းမန်ဂျော်နီတိုင်းပကဖတာဝန်ခံရဲဘော်အတူစီရေးတာဝန်ခံရဲဘော်ဂျိုကာစီယုံရေးတာဝန်ခံရဲဘော်ထူးထက်ဗန္ဒာယင်းမှုရဲဘော်ကြီးတော်ရုံးဖွဲ့မှုရဲဘော်ပေတာနဲ့ပသိမ်ခရိုင်မြောင်းမြခရိုင်မူပင်ခရိုင်ဟင်းသရခရိုင်ပကဖတာဝန်ခံများ CRAH ဥက္ကဋ္ဌနဲ့တိုင်းလွှတ်တော်အကိုယ်စားလှယ်များလိုက်ပါခဲ့ကြပါလိမ့်ခင်ဗျာ။အခုတခါရခိုင်ယူမဘော်ကတောင်ပုံကြီးစခန်းနဲ့ဗေဒါစစ်ဆေးဂိတ်ကိုအေးအေးသိမ်းပတ်လိုက်ပြီလို့ဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ယူမတောင်လမ်းဘော်ကတောင်ပုံကြီးစစ်ဆေးဂိတ်နဲ့ဗေဒါစစ်ဆေးဂိတ်ကို အရခတ်တက်တော် AA ကသိမ့်ပိုက်လိုက်ပြီလို့စည်ရသတင်းရင်းမြစ်တွေကပြောဆိုကြပါတယ်။တောင်မုံကြီးစစ်ကန်ဟာရခိုင်ရိုးမှတောင်ကုတ်ဗရောင်းပေါ်မှာတည်ရှိပြီးဘီရာစစေးဂိတ်ဟာကွာငတိုင်းချောင်းရိုးမှပေါ်မှာရှိတဲ့စစ်ကောင်စီစစ်ကန်များဖြစ်ကရခိုင်ရိုးမှတောင်လမ်းပေါ်ကစစ်ကောင်စီစစ်ကန်များကိုအရခတ်တက်တော် AA ကအန်တောင်ကုတ်ကွာမျိုးတို့ကိုသိမ့်ပိုက်ပြီးတဲ့နောက်ထိုးစစ်အရှိန်မြင့်တင်ခဲ့ပါတယ်။တောင်မုံကြီးကထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဗရောင်းမြို့အပိုင်မိုးထီကိုရောက်သွားတယ်လို့သိရပါတယ်။နေနမချင်းတိဆက်နေတဲ့မကွေးတိုင်းပဲခူးတိုင်းနဲ့အေရီတိုင်းဒေသတို့ကမြို့နယ်များမှာလဲစစ်ကောင်စီဟာအင်အားဖြည့်တင်ပြီးရခိုင်နယ်နိမိတ်အားပြန်လဲထိုးစစ်ဆင်တိုက်ခိုက်ကစစ်ကောင်စီရဲ့ပြန်လဲထိုးစစ်များကိုအီအီရဲ့မဟာမိတ်များဖြစ်ကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့များပြည်သူကာကွယ်ရေးတပ်ဖွဲ့များကတပ်ဆိုင်ရာနယ်မြေအလိုက်ဂျားပြတ်တိုက်ခိုက်မှုတွေကိုပြုလုပ်ပေးလျက်ရှိတယ်လို့သိရပါတယ်။ကွမ်းမြို့ကိုပြန်ရဖို့စစ်ကောင်စီဟာပသိမ်မြို့ကတဆင့်ငတိုင်းချောင်းမြို့နဲ့မကြီးစင်ရွာဘက်ကိုလက်နက်နဲ့စစ်အင်အားတွေအများပြားပသိမ်ကကုန်ကားတွေကိုပေါ်တာဆွဲပြီးတရက်မှာအနည်းဆုံးကားလေးစီးနဲ့တပ်သား200လောက်ကိုပို့ပေးနေတယ်လို့သိရပါတယ်။တောင်မုံကြီးစကန်နဲ့ဗီဒါစစ်စေးဂိတ်ကိုအေအေသိမ့်ပိုက်ထားကြောင်းကိုအရခတက်တော်အေအေကတရားဝင်ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူးခင်ဗျာ။အခုဆက်လက်ပြီးမိုးကုံမြို့ကိုစစ်ကောင်စီကဝိုင်ကျွဲနဲ့ဘုံအလုံးကြီး20ခန့်လာရောက်ကျဲချတိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန္တလေးတိုင်းတောင်တက် TNL ထိန်းချုပ်နယ်မြေမိုးကုံမြို့အရှေ့ပိုင်းကိုစစ်ကောင်စီတပ်ကဝိုက်တွဲနဲ့ဘုံလုံးရင်20ခန့်လာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ10ရက်နေ့နေ့လယ်12:50ကနေတနင်္လာ10မိနစ်အထိစစ်ကောင်စီကဘုံလုံးရင်20ခန့်လာရောက်ကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းကောက်ကွင်းမှာ14လုံးနဲ့မစိုးရင်ကျောင်းတိုင်းမှာ9လုံးကြောက်ရောက်ပောက်ကွဲခဲ့ပြီးလူနေရေး9လုံးဖုံကြီးကျောင်းနဲ့မော်တော်ယာဉ်တစ်စီးတို့ထိခိုက်ပျက်စီးခဲ့ရပါတယ်။ဒါပြင်မိုးကုံမြို့နောက်ပိုင်းကကြောက်စင်ဘော်မရက်ကွက်မှာလည်းလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်ည9နာရီကလည်းနောင်ချုံမြို့နယ်စီစုံကျေးရွာဘုံကြီးကျောင်းဝင်းအတွင်းစစ်ကောင်စီတပ်ကဘုံကျဲချခဲ့တာကြောင့်ကျောင်းဆောင်အများပြားထိခိုက်ပျက်စီးခဲ့ပါသေးတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့တပ်မတရား1ကိုအစီဝေးသွားတဲ့ပြူစောတီကားကိုစောင့်ကြိုတိုက်ခတ်ခဲ့ရမှာ10ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်အောင်သာပြူစောတီရွာကနေပခုတ်ကူတပ်မတရား1ကိုအစီဝေးသွားတဲ့ပြူစောတီတပ်ဖွဲ့ရဲ့ကားကိုစောင့်ကြိုတိုက်ခတ်ခဲ့ရာရှိဦးတည်ဆုံးခဲ့တယ်လို့မြိုင်ပကဖကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ9ရက်မနက်9နာရီဝန်းကျင်ကမှပခုတ်ကူမြစ်ခြေလမ်းကွဲအရှိတ်ဘက်ကောင်းဆက်ဝိုင်းစီဆိုင်နီမှာအောင်သာပြူစောတီ12ဦးပါကားကိုစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းအောင်သာပြူဒူကောင်းဆောင်နိုင်ဝင်းနဲ့တပ်မတရား1ကပြူသနန်းဆရာပါဝင်ရှိဦးတည်ဆုံးခဲ့ပြီး၎င်းတို့စီးလာတဲ့ကားတိတ်မောက်သွားခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်ကစစ်ကူရောက်လာတာကြောင့်ပြန်ကျဲနေတဲ့လက်နက်ခဲတွေကိုသိမ်းယူနိုင်ခဲ့ခြင်းမရှိဘဲအထိကိမရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်နေ့လယ်2နာရီခန့်မှာပခုတ်ကူကနေမြိုင်ကိုရိတ်ခါလာပို့တဲ့အင်အား200ခန့်ပါစစ်ကောင်စီရင်နှန်းစစ်ကြောင်းနဲ့လမ်းမိုက်တနေရာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ကြောင်းဟာမြိုင်မြို့ကိုဆက်လက်ဦးတည်နေပြီးကာကွယ်ရေးတပ်ဖွဲ့များနဲ့မကြာမကြာထိတွေ့တိုက်ပွဲအသေးစားများဖြစ်ပွားနေတာကြောင့်အများပြည်သူများအနေနဲ့စည်ရဲသတိဖြင့်တော်လာနေထိုင်ကြဖို့အသိပေးထားပါတယ်။ဒီတက်ခတ်မှုတွေကိုပကဖအမှတ်1တရင်မြိုင်ပကဖပေါပကဖကမတပေါင်းစုပခုတ်ကူခဲအမှတ်269တရင်များ PPTF PLC တက်ဖွဲ့ A+ တက်ဖွဲ့ရှေ့ပိုင်းစုံကာကွယ်တက်ဖွဲ့များကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးကျုံးလာကမလူလမ်းပိုင်းတင်မန်းတော်လမ်းကွဲနီးမှာမိုင်းဆွဲတိုက်ခတ်ခံရပြီးပြူစောတီ2ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းကျုံးလာကမလူလမ်းပိုင်းတင်မန်းတော်လမ်းကွဲနီးမှာတော်လိုင်းတက်ဖွဲ့တွေကမိုင်းဆွဲတိုက်ခတ်မှုကြောင့်ပြူစောတီ2ဦးတည်ဆုံပြီး2ဦးတင်ရန်ရခဲ့တယ်လို့ကျွန်းလာကံဘလူတက်ကြွလှုံရှားသူများအဖွဲ့ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ6ရက်နေ့နေ့လယ်တနင်္ဂနွေမှာတုံလိုင်းတပ်ဖွဲ့တွေကမိုင်းဆွဲကတနက်နေ့မှာပြစ်ခတ်သွားခဲ့တာဖြစ်ပြီး2ဦးဟာနေရာမှာပဲတည်ဆုံက2ဦးကတော့ပေါ်မှာထိမှန်ခဲ့ပြီးကံဘလူမျိုးဂရင်းတရားဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ဆိုပါတယ်။တည်ဆုံသွားတဲ့ပြူစောတီ2ဦးကိုဇန်နဝါရီလ9ရက်နေ့မနက်မှာကားနှက်စီးနဲ့ကံဘလူတုံတန်ကိုပို့ဆောင်ခဲ့ပြီးတကြိုခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ3ရက်နေ့ကလည်းဂျိုးကြရွာအုပ်ကြီးနဲ့စစ်သားတယောက်ကိုဝတ်တူးရွာအကျော်ကတရားနီးမှာတော်လဲတက်ဖွဲ့တွေကပြစ်ခတ်ခဲ့ရမှာအုတ်ကြီးရဲ့လက်ကိုထိမှန်ပြီးစစ်သားဟာဦးကောင်းပွင့်ကတေဆုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတခါစီဘောမှာဓမြမှုနဲ့မျိုးသမီးတူကိုမလိုင်းကျင့်တပ်ဖြတ်ခဲ့သူ9ဦးအနက်3ဦးကို DNL တရားဝင်စုမှုရေးတက်ဖွဲ့ကဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းတောင်တက် DNL ထိန်းချုပ်နယ်မြေစီဘောမြို့မှာဓမြမှုနဲ့မျိုးသမီးတူကိုမလိုင်းကျင့်တပ်ဖြတ်ခဲ့သူ9ဦးအနက်3ဦးကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL တရားဝင်စုမှုရေးတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တီဝေါမျိုးအေသုံးလုံးတက်စီဆိုင်ရှိကဆန်ဆက်ယုံကိုဓမြတိုက်မှုနဲ့အ အမျိုးသမီးတူကိုမလဲချင်းတပ်ဖြတ်ခဲ့သူ9ဦးအနက်3ဦးကိုဒီဇင်ဘာလ10ရက်နေ့မှာတရားဝင်စုမွေးတပ်ဖွဲ့ကဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမိခဲ့သူများဟာအောင်နိုင်ဆိုးအသက်44နှစ်၊ကိုရဲဟိန်အသက်42နှစ်နဲ့ဇင်မင်းပိုင်အသက်29နှစ်တို့ဖြစ်ကြပြီးဝေဖြိုးအောင်ငဖြိုးအတရုနဲ့ဇွဲပိုင်ထွန်းဆိုသူ4ဦးဟာလွတ်မြောက်နေသေးတယ်လို့ဖော်ပြထားပါတယ်။အောင်နိုင်ဆိုးဆိုသူဟာစစ်ကောင်စီလက်အောက်ခံရဲစခန်းမှာကိုပိုင်အမှတ် 190222 တတ်တတ်ကရာလို့နဲ့စေတူအဖြစ်တောင်ဝထမ်းဆောင်ခဲ့တဲ့ရဲဝန်ထမ်းတို့ဖြစ်ပြီးတီဘောမျိုးကိုစစ်ကောင်စီအုပ်ချုပ်ခဲ့စဉ်က၎င်းမှုတွေကိုကျူးလွန်ခဲ့ကြတာလို့သိရပါတယ်။၎င်းတို့သုံးတဲ့အတူ RPG 7တလုံး၊စကားပြောဆက်အထိုင်တလုံး၊ MA3G 48တောင်း၊ဆက်လက်ကြီး19တောင်း၊60မမ3လုံး၊ M9 2လုံး၊ M9 ပြူ9ခု၊ဘိန်းပြူ2ခု၊ဘက်ထရီ W2900 mAh 1လုံး၊ရာမဘူးကွန်အလုံး20၊ဒရိုတစ်ချောင်းစတဲ့တပ်တေကံပစ္စည်းများနဲ့အတူဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဖမ်းဆီးရမိထားသူ3ဦးကို PSLF TNLA တီဘောမျိုးတရားဝင်စုမှုရေးတပ်ဖွဲ့ကဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်ပြီးလူမြောက်နေသူ၄ဦးကိုလည်းအ мян ဆုံးစုံစမ်းဖော်ထုတ်ဖမ်းဆီးရမိရေးဆောင်ရွက်နေတယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မေသိဟန်းမင်းစစ်သွင်းနဲ့ Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမိုင်ကတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်
။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်ကစပြီး Radio NUG မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။နိုင်ငံတကာကကုငီဒီဖြစ်စေမကုငီဒီဖြစ်စေစစ်အာဏာရှင်ကိုအမြင့်ပြတ်ချိန်မုံမှာဖြစ်တယ်လို့ဆိုတဲ့သတင်းကိုပထမဆုံးတင်ပြပေးချင်ပါတယ်။ဇန်နဝါရီ3ရက်မှာကျင်းပပြုလုပ်ခဲ့တဲ့အမျိုးသားရင်ခွင့်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့လူခွင့်ရေးတရားမျှတမှုနဲ့ပတ်သက်၍နိုင်ငံတကာတွင်ကြိုးပမ်းဆောင်ရွက်ချက်များစိန်ခေါ်မှုများအကြောင်းသတင်းစာရှင်းလင်းပွဲမှာ NUG လူခွင့်ရေးဆိုင်ရာဒုဝန်ကြီးဦးအောင်ကျော်မိုးကအခုလိုဆိုခဲ့ပါတယ်။နိုင်ငံတကာကကုငီဒီဖြစ်စေမကုငီဒီဖြစ်စေဒီစစ်အာဏာရှင်ကိုအမြင့်ပြတ်ချေမှုန်းပြီးတော့အားလုံးလိုလားတဲ့ Federal Democracy ကိုအကောင့်ထည့်ဖော်နိုင်ဖို့ဆက်လက်ရှောင်လှားနေတာဖြစ်တဲ့နိုင်ငံတကာအကူအညီမျှော်နေမယ်ဆိုလို့ရှိရင်ဒီနေ့ဒေါ်လာရခီကဒီအဆင့်ထိရောက်မှာမဟုတ်ဘူးလို့ဒုဝန်ကြီးဦးအောင်ကျော်မိုးကဆိုပါတယ်။နိုင်ငံတကာကသာပံ့ပိုးပေးခဲ့သည်ရှိသောဒေါ်လာရကလည်းဒီလောက်အချိန်လဲလိုမှာမဟုတ်ဘူး။နိုင်ငံရေးစိတ်ဆန္ဒထက်ကိုကျင့်တီလပိုင်းဆိုင်ရာဝတ္တရားတာဝန်ကိုတောင်ကဘာကြီးကကျွန်တော်တို့အပေါ်မှာမကြည်ပွန်ခဲ့ဘူးဆိုတဲ့ဟာကိုလည်းထပ်ခါတလဲလဲကဘာကြီးကကြားအောင်ပြောနေရမှာဖြစ်တယ်လို့ဒုဝန်ကြီးဦးအောင်ကျော်မိုးကဆိုပါတယ်ရှင်။ဆလပီအကြံဖက်စစ်ကောင်စီဟာအာဏာတည်မြဲရေးအတွက်ပြည်သူလူထုကိုပြစ်မှတ်ထားတပ်ဖြတ်နေစေပဲဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်ကောင်စီဟာအာဏာတည်မြဲရေးအတွက်ပြည်သူလူထုကိုပြစ်မှတ်ထားတပ်ဖြတ်နေစေပဲဖြစ်တယ်လို့ဇန်နဝါရီ10ရက်ပြည်သူလူထုနဲ့နိုင်ငံတကာသို့သတင်းစကားပြောကြားခြင်း press briefing အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဘုံလက်ကဆိုပါတယ်။အကြံဖက်စစ်ကောင်ဆောင်မြောက်လှိုင်းနဲ့အပေါင်းပါများကနှစ်တကူကာလဖြစ်တဲ့ဒီဇင်ဘာ31ရက်နေ့ဇန်နဝါရီ1ရက်နေ့များမှာပဲခူးတိုင်းမာလေးတိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကရင်နီပြည်နယ်ကချင်ပြည်နယ်နဲ့ကြံပြည်နယ်နဲ့အတိုင်းအချို့မှာကျေးရွာများစစ်ဘေးရှောင်စခန်းများဆေးရုံစခန်းများဝတ်ပြုစုတောင်းပွဲပြုလုပ်နေသောဖျားเจ้าများနဲ့ပြည်သူလူထု၏နေအိမ်များကိုဦးတည်ပြီးဘုံကျဲတိုက်ခိုက်မှုလေးချောင်းတိုက်ခိုက်မှုများပြုလုပ်ခဲ့ပါတယ်။ဒီလိုလုံရက်တွေဟာအစံပတ်စစ်ကောင်စီရဲ့ကျင့်ဝတ်ကင်းမဲ့မှုလူစိတ်ကင်းမဲ့မှုတွေကိုဖော်ပြနေတာဖြစ်တယ်လို့တစ်ဖက်မှာနိုင်ငံတကာထောက်ခံမှုရယုံတက်တက်ငိမ့်ချရေးဆိုတဲ့စကားကိုအယောင်ပြပြောဆိုနေပြီးတကယ်တမ်းလက်တွေ့မှာတော့သူတို့အာဏာတည်မြဲရေးအတွက်ပြည်သူလူထုကိုပြစ်မှတ်ထားတပ်ဖြတ်နေစေပဲဆိုတာပေါ်လွန်စေပါတယ်လို့ဆိုပါတယ်နှစ်တကူကာလအတွင်းအကြမ်းဖက်စစ်ကောင်စီ၏ဘုံကျဲတိုက်ခိုက်မှုလေးချောင်းတိုက်ခိုက်မှုများကြောင့်အရက်သားပြည်သူသေဆုံးမှု20ဦးရှိခဲ့ပါတယ်ဒါအပြင်ပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရဲ့ပါဝါရန်ထောက်တာကိုခံရတော့မဲ့စစ်ရာဇဝတ်ကောင်ပြုလို့မဲ့တရားဝင်မှုမရှိတဲ့ရွေးကောက်ပွဲအမိခံလုပ်ပွဲကိုနိုင်ငံတကာကအားမပေးဖို့ကိုလည်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဘုံလက်ကတိုက်တွန်းခဲ့ပါရဲ့ရှင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်တက္ကသိုလ်ကြားကာလကောင်စီ UIC တို့တွေ့ဆုံဆွေးနွေးတဲ့တင်ကိုဆက်လက်တင်ပြပါမယ်ဇန်နဝါရီ6ရက်နေ့နေ့လယ်တနားတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နှင့်စကိုင်းဖက်ဒရယ်ယူနစ်တက္ကသိုလ်ကြားကာလကောင်စီ UIC တို့ Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါသည်။အစည်းအဝေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌက နောက်ခွန်ဆက်စကားပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်တက္ကသိုလ်ကြားကာလကောင်စီ UIC ဖွဲ့စည်းပေါ်ပေါက်လာမှုနဲ့ပင်ရယ်ဆိုင်ရာမူဝါဒကိုဆွေးနွေးခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်တက္ကသိုလ်ကြားကာလကောင်စီ UIC တို့မှရှေ့လုပ်ငန်းစဉ်များတွင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့ကြပါသည်အစည်းအဝေးတွင်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များနှင့်စကိုင်းဖက်ဒရယ်ယူနစ်တက္ကသိုလ်ကြားကာလကောင်စီ UIC မှ CDM ဆရာဆရာမများတက်ရောက်ခဲ့ကြလို့သိရပါတယ်ရှင်။စကိုင်းတိုင်းမှာချမ်းဖတ်စေုပ်စုကြောင့်လိမ့်စိတ်ခံယူမှုကွဲပြားသူတဦးအမျိုးသမီး181ဦးနဲ့အမျိုးသား310ဦးစုစုပေါင်း482ဦးသေဆုံးခဲ့တဲ့သတင်းနောက်ထပ်တင်ပြပါမယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှဒီဇင်ဘာလ31ရက်နေ့အထိစကိုင်းတိုင်း၌အကြမ်းဖက်စစ်အုပ်စုကြောင့်လိမ့်စိတ်ခံယူမှုကွဲပြားသူတဦးအမျိုးသမီး181ဦးနဲ့အမျိုးသား310ဦးစုစုပေါင်း482ဦးသေဆုံးခဲ့ဒီကိုအမိနဲ့တကွအတီးပြုံနိုင်ခဲ့တယ်လို့ဆိုပါတယ်ထို့အရအတွက်တွင်အသက်18နှစ်အောက်ကလေးငယ်55ဦးပါဝင်ကအဆိုပါတည်ဆုံသူများအနေနဲ့စေုပ်စုကဖမ်းဆီးပြီးနောက်နီလန်မျိုးစုံဖြစ်တပ်ဖြတ်မှုကြောင့်140ဦးဖြင့်အများဆုံးတည်ဆုံခဲ့ပြီး134ဦးမှစေုပ်စု၏လေးချောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်ဒုတိယအများဆုံးတည်ဆုံခဲ့ရပါသည်2024ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်စကိုင်းတိုင်းဘူးတလီမြို့နယ်အတွင်းကိုအကြမ်းဖက်စေုပ်စုကစစ်ကြောင်းထိုးဝင်ရောက်လာချိန်၌ကင်ဆန်ကျေးရွာဒေသခံကိုတော်စင်ဖြူအားလူသားတိုင်းအဖြစ်ဖမ်းဆီးခဲ့ပြီးနောက်တင်းနှစ်ဖြစ်ပြစ်ခတ်တပ်ဖြတ်ခဲ့ပါရရှင်ဆလပီပေါတော်အနောက်ရဲ IDP စခန်းကယောဂအမျိုးမျိုးဖြစ်ပွားနေတဲ့ပြည်သူ200ကိုကွန်ဆင်ကူတာမှုပေးတဲ့တင်းကိုတင်ပြပေးပါမယ်အရခပြည်ပေါတော်မြို့နယ်အနောက်ရဲ IDP စခန်းကအရေးပြားယောဂဝမ်ပြက်ဝမ်ရှောခါနာဒူနာစတဲ့ယောဂအမျိုးမျိုးဖြစ်ပွားနေကြတဲ့ပြည်သူ200ကိုအရကပြည်သူကျန်းမာရေးဌာနကကွန်ဆင်ကူတာမှုပေးခဲ့လို့ရခိုင်ခြေဆိုင် APM ကဖော်ပြထားပါတယ်။အဆိုပါ IDP စခန်းကအရေးပြားယာနာယောဂဖြစ်ပွားနေသူ150ဦး၊ဝမ်ပြက်ဝမ်ရှောဖြစ်ပွားနေသူ20ဦးနဲ့ခါနာဒူနာဖြစ်ပွားနေသူ30စုစုပေါင်းအရကပြည်သူ200ကိုဆေးကုသမှုဆောင်ရွက်ပေးခဲ့ရလို့ဆိုပါတယ်။ထို့ပြင် IDP စခန်းကပြည်သူတွေကိုတန့်ရှင်းသောရေကိုတောက်သုံးဖို့တန့်ရှင်းသောအစာစာတွေသာစားသုံးဖို့နဲ့ယောဂါထပ်မဖြစ်ပွားအောင်အနေထိုင်အစာတောက်ကိုစနစ်တကျဆောင်ရွက်ကြဖို့မှာကြားအသိပညာပေးခဲ့လို့သိရပါတယ်။လက်ရှိအရခဒေသတွင်မြို့နယ်တချို့ကစစ်ပေးဆောင်စခန်းတွေမှာအရေးပြားယောဂါတွေအဖြစ်များလာပြီး ULA AA ဦးဆောင်တဲ့အရခပြည်သူဒေါ်လှန်ရေးအစိုးရရဲ့ကျမ်းမာရေးဦးစီးဌာနမှလည်းကျမ်းမာရေးစောင့်ရှောက်မှုများကိုတိုးမြင့်လှုပ်ဆောင်နေလို့ဖော်ပြထားပါတယ်ရှင်။နတ်ခမ်းမြို့နယ်တအောင်တန်ကားတော်များမှ20ကျိန်မြောက်တစ်ပတ်လည်စီဝေးပွဲပြုလုပ်ခဲ့ခြင်းနဲ့တလတွင်ကျေးရွာ5ရွာကိုကိုစင်အတိပင်းကပေးမှုပြုလုပ်တဲ့တရင်ကိုနောက်ဆုံးတင်ပြပေးချင်ပါတယ်။တအောင်ပြည်တက်မဟာတင့်နေမြေနတ်ခမ်းမြို့နယ်တအောင်တန်ကားတော်များမှ20ကျိန်မြောက်နှစ်ပတ်လည်စည်းဝေးကိုဒီဇင်ဘာလ30ရက်တွင်တောင်းတန်ကားတော်အဖွဲ့မှဦးဆောင်ကျင်းပပြုလုပ်ခဲ့လို့ PSLF TNLA မှသတင်းထုတ်ပြန်ထားပါတယ်။တနှစ်တာကာလအတွင်းဆောင်ရွက်ခဲ့သောအမျိုးဘာသာသာသနာပြုလုပ်ငန်းများတင်ပြခြင်း၊ရှေ့လုပ်ငန်းစဉ်များတင်ပြဆွေးနွေးခဲ့ခြင်းဖြစ်ပါတယ်။ယခုနှစ်တွင်လည်းဩဝါဒစရိယဆရာတော်များကပိဋကတ်3ပုံတရားတော်များကိုတောင်းဘာသာဖြင့်ပြန်ဆိုရေးသားရန်အတည်ပြုခဲ့လို့သိရပါတယ်။ထိုစည်းဝေးတွင်တန်ကားတော်65ပါးပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA နတ်ခမ်းမြို့မှရဲမှူးတအောင်စာပေအဖွဲ့နှင့်ပြည်သူလူထုများစုစုပေါင်းလူရေ160ဦးတက်ရောက်ပြီးမြောက်ခဲ့ကြောင်းထုတ်ပြန်ထားပါသည်။ဒါ့အပြင်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ၏ဌာနတစ်ခုဖြစ်သည့်အမျိုးသမီးဖွံ့ဖြိုးတိုးတက်ဌာနသည်ဒီဇင်ဘာလတွင်ကျေးရွာပေါင်း5ရွာရှိဒေသခံပြည်သူများထံအသိပညာပေးမှုများကွန်ဆင်းဆောင်ရွက်နိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ထိုအသိပညာပေးမှုကွန်ဆင်းရာတွင်မိုင်းငေါ်နှင့်နမတူမြို့နယ်ရှိကျေးရွာပေါင်း5ရွာရှိဒေသခံပြည်သူများကိုအမျိုးသမီးနှင့်ပျော်ရွှင်သောမိသားစုအမျိုးသမီးနှင့်ပညာရေးအိမ်တွင်းကျန်းဖတ်မှုအမျိုးသမီးနှင့်စီမံကိန်းများစသည့်အကြောင်းအရာများကိုအသိပညာပေးပြုလုပ်ခဲ့လို့ဖော်ပြထားပါသည်။အဆိုပါတိပညာပေးဟောပြောပွဲတွင်မိုင်းငေါ်မြို့နယ်မှခြေရွာ၄ရွာနှင့်နမတူမြို့နယ်ခြေရွာ၁ရွာရှိဒေသခံစုစုပေါင်းလူဦးရေ256ဦးပါဝင်ဆွေးနွေးခဲ့လို့သိရပါတယ်ရှင်။ အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းတီဟန်မင်းစစ်သွဲနဲ့ခါရှဲလို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
Radio UNG မှာဆက်လက်အသံလွှင့်နေပါတယ်ရှင်။ဒီကနေ့မနက်ခင်းရဲ့တရားစကဏ္ဍမှာတော့ကဘာတိုင်ဆုံမောင်စင်မုံရေးသားထားပြီးလွတ်လပ်ຫນွေဦးတင်ဆက်ထားတဲ့မုတ်ဆိုးမရိုရွာနဲ့မုတ်ဟင်းကားထရာမာလို့အမည်ရတဲ့တရားစကိုနားဆင်ခံစားပေးကြပါဦးရှင်
။မုတ်ဆိုးမရိုရွာနဲ့မုတ်ဟင်းကားထရာမာမုတ်ဆိုးမရိုရွာဆိုတာနဲ့စစ်ဘူချုပ်တွေကတုတ်ပေါ်ဓာဝဲတလူလူတုတ်ပေါ်ပြားဆွဲတလူလူပါလို့ဖြစ်နေရတာတော့မဟွေငါဆိုတာနဲ့ချွေးထွက်သွေးပြက်အေးဆက်ဖြက်ကွာနှက်ကွာချကွာဆိုပြီးမုတ်ဆိုးမတွေဦးစီးပြီးဖွင့်တဲ့မဟွေငါဆိုင်တဲ့တုတ်ဆွဲဓာဆွဲဝင်အော်သူတို့၆အိမ်မက်ကလည်းဆန်းစွာမုတ်ဆိုးမလိုကြားတာနဲ့နားဆတ်ဆတ်တုံးသူတို့မိမပုံကြီးပြင်းပြင်းသေးပေါက်ချင်းတလူလူချီးယိုချင်းတလူလူဖြစ်လာကြနောက်ကောင်တွေနဲ့ခံစားနေမှာထိစိတ်ကငရဲရောက်ထိတ်ကွဲပေါက်တောက်ရမာလာတောက်ရမာလာထသွားပြန်ထိုင်းမှိုင်လိုက်ဥလိုက်ဒူလိုက်ဘူလိုက်တချို့ဆိုမရားကြည်လိုက်ဓာကြည်လိုက်တွေးမိတွေးရငေးမိငေးရဘာလို့လို့ဘာကံရမှန်းမသိဘယ်လမ်းလျှောက်လို့ဘယ်ရောက်မယ်မှန်းမသိဘယ်ထိပုံအောင်ဘယ်ကိုကြောင်းမလဲမသိလမ်းကြောင်းပိတ်စိတ်တဆနဲ့အိတ်မရကြတော့အနာကတ်မဲ့သူတွေပါပေါ့သူများအနာကတ်ကိုဖဲ့ချွေပြီးကို့အနာကတ်ကိုတိဆောက်လို့ရမယ်ထင်ခဲ့ကြသူတွေမုံဟင်းကားလို့ကြတာနဲ့တွားတဲ့ကစိတ်တွေးတဲ့ကလိမ့်လာမရဏအတုပတံဝေကသင်္ခါရသိခြင်းအနှံ့တွေတစ်ခုလုံးဖုံးတမိသားစုလုံးဖုံးအပူလုံးကြွတောကမီဦးယင်စုပွက်သိခြင်းကတွေ့ရရတက်လာသလိုလိုအခန်းထဲပဲသိခြင်းအလုံးဝုန်းကနေဝင်လာတယောင်ယောင်ကြောင်တောင်ကြက်တက်ဘဝပြက်အိတ်ဆက်မရမီးတောက်တွေဈာကအလောင်းတွေလူတွေကားတွေနွားတွေစပားတွေအိမ်တွေရွာတွေမြို့တွေကပြကွက်တွေလိုပေါ်လာလေရင်ပေါ်ကဘုံချလိုက်လို့တစစီပြုတ်ထွက်နေတဲ့ကလေးကိုခန္ဓာအပိုင်းစာတွေပေါ်လာကလေးတွေအော်ဟစ်တန်တွေကြားလာဟတ်စကီပေါ်ကနေစတနာကြီးတွေနဲ့လိုက်ပစ်လို့အိုးဆိုးပတ်ဆက်တည်နေတဲ့စာသင်ကျောင်းတွေကကလေးတွေပြန်ထွက်လာမဒိန်ကျင့်နေတဲ့ဇဝင်ခန်းတွေမြင်လာသူ့လင်သူ့အဖေအမေရှိမဒိန်ကျင့်ခဲ့တဲ့လက်ကိုပြန်ကြည့်စိတ်ကိုပြန်ကြည့်ကိုတမီးမျက်နာမကြည့်ရဲလူပြန်ပေးဆွဲမှုများကြာအမေအိုငိုယူတန်တွေပြန်ချတားမျက်နာပေါ်လာမီးပွေထားရမလို့လို့ခွေးပွေထားရမလို့လို့အကြောတဲ့စိတ်လားအဲ့ဓာတွေဟာတနေ့တော့အိမ်ပေါ်ရောက်လာမှလားအခန်းထဲတက်လာမှလားကွာမှာဘူမှုကြီးနှစ်ယောက်သူတို့နှစ်ယောက်ကောင်းမှမှုယာဒူးတိုးလို့မှုနဲ့သူတို့နဲ့အတူစစ်သား900ကျော်တည်သွားတယ်အဲ့ဒီထဲမှာမုတ်ဆိုးမဘယ်နှစ်ယောက်ဖြစ်သွားမလဲအဖမဲ့သားတွေတမီးတွေဘယ်တောင်ဘယ်ကန်းဆိုင်ကြမလဲမိအိုဖအိုတွေဘယ်လိုဆက်အသက်ရှင်ကြမလဲအဲ့ဒီပြတ်တွေမှာမုတ်ဆိုးမငိုတန်တွေရဲ့တေချင်းကိုဘွားမဟင်းကနန်တွေရဲ့ကြီးစီတန်တွေရဲ့မတရားမှုအောက်ကငေါကနဲ့ထလာတဲ့တရားတန်တွေရဲ့တာဝန်ယူမှုမဲ့ညံ့နာလွှဲသွားချက်တွေရဲ့မရေရာမှုတွေရဲ့အနာကမဲ့ခြင်းတွေရဲ့မုတ်ဆိုးမနဲ့မဟင်းကတန်ကြားရင်နားကနေခြိပြားထိအေးဆက်သွားနေပြီပေါ့အင်းလေဘွားတမျိုးတဲတောင်မုတ်ဆိုးမဘယ်နှရာထွက်လို့မုတ်ဟင်းကားဘယ်နှအိုးတဲရမယ်မသိရခိုင်တကွင်လုံးဆိုမုတ်ဟင်းကားချက်ရရာနဲ့ပဲငါးမျိုးတုံနိုင်ငယ်အခုကချင်ကွင်မှာထပ်ပေါင်းရရင်တော့ငပြောဦးမဲ့မုတ်ဟင်းကားတွေပဲလာတော့မယ်ဒီတလတဲကိုမုတ်ဆိုးမထောင်ချီဖတ်တဆိုးတောင်းချီတာကိုဒုက္ခိတစရင်ပါတွင်းလိုက်ရင်မင်းအောင်လှိုင်ကိုအခုချက်ချင်းတွားတချင်းစိတ်ပေါက်သွားမယ်။စိုးဝင်းကိုထိုးသွင်းချင်းစိတ်ပေါက်သွားမယ်။သူတို့နှစ်ကောင်ကလက်နဲ့မချဖို့တခါစစ်သားဖြစ်ရင်မသိမချင်းစစ်သားဖြစ်ဖို့အရှုံးမပေးနဲ့စူးစားဘနာနာထုံနှလုံးမူဖို့တွေလိုက်ပွားနေတာကိုစိုးဝင်းကလည်းသူ့မယဘာသားတွေမသိရတိုင်းတရေကျိုးကလည်းသူ့မိမာတွေအသက်မခံရတိုင်းတိုက်တိုင်းတိုက်ခိုင်းတက်ခိုင်းမိတိုက်ခိုင်းအောင်ကျဲခိုင်းခိုင်းကျင်နိုင်ခိုင်းပြီးတတ်တစ်ခုလုံးနောက်ဆုံးမရရာသက်ပံတန်ခတ်ခံရအောင်လုံနေကြတာလေရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ဒါရှင်များရှင်ဒီနေ့မနေ့ရက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းဒေဂီတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ် Generation Y and C တည်ဆိုထားတဲ့မြို့ဦးရဲ့တော်လိုင်းမှာဒီလိုအမည်ရတဲ့တော်လိုင်းဒေတဲ့ချင်းလေးကိုထုတ်လွှင့်ပေးရင်းနဲ့မနေ့ကအစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်သောတာရှင်ပေါင်းတရားပျော်ရွှင်အေးချမ်းတဲ့တဏိတာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်ဒီလိုမရဘူးနော်လက်ဆောင်မဖြစ်ဘူးနော်လာပါရှုံးပစ်စိတ်နဲ့ရစ်ဆိုင်ကရှိစမ်းနေဒီကွယ်လို့မရဘူးနော်အစီလုံးတို့ဒီနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်တရင်အချက်အလက်တွေလုပ်ပြနေကြတာကထုတ်လွှင့်လို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်